ကချင်ပြည်နယ်မှာစီးပွားရေးအရာအရေးပါတဲ့ဝိုင်းမော်မြို့နယ်တွေကစစ်တပ်လက်အောက်ခံနေကြဆောက်တဲ့နယ်ပြည်သူစစ်တပ်စခန်း၄ခုကိုနှစ်ရက်အတွင်းမှာသိမ်းယူနိုင်ခဲ့ပါတယ်လို့ KIA ကပြောပါတယ်တပ်စခန်းတွေကနေစစ်ကောင်စီတပ်တွေဆုတ်ခွာနေပေမဲ့တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးထားပါတယ်
အခုရက်ပိုင်းနေ့အတွင်း KIA နဲ့ပူးပေါင်းတပ်တွေရဲ့ထိုးစစ်ဟာတရုတ်နဲ့ကုန်သွယ်ရေးအရေးပါတဲ့ဝိုင်းမော်ချီပွေကားလမ်းဘက်အထိရောက်နေပါတယ်။အဝေးပြေးကားလမ်းတစ်ကြောမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုဇက်တိုက်သိမ်းယူနိုင်တာမှာဇွန်လ23ရက်နဲ့24ရက်နေ့ရက်အတွင်းစစ်တပ်စခန်း၄ခုကိုထပ်မံသိမ်းယူခဲ့တဲ့အကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်
ကိုလိုလိုဆရာတော့ဝိုင်းမော်ကနဲ့စစ်ပွေလမ်းဘက်မှာတပ်ပွဲတွေရှိပါတယ်အဲစမောရူဘန်တော်တို့ဘက်မှာအဲတပ်ပွဲတွေရှိပါတယ်ဒါပေမဲ့ကြီးကြီးကျယ်ကျယ်တော့မဟုတ်ဘူးအဲကျွန်တော်တို့ကျေရဖွဲ့တွေသွားတိုက်ဖို့ရောက်လာတဲ့အခါမှာဒီတို့စစ်တို့ဒီရဲတို့ဖွဲ့တွေကတို့ဘာသာတို့ဖွဲ့သေးလို့သခါများတော့ခုကျွန်တော်တို့တင်းလို့ရပါပြီဒီနေ့အတင်းကခါနှစ်ခုရှိတယ်မနေ့အတင်းကနှစ်ခုရှိတယ်အခုအားလုံးကတော့လေးခုပြန်တင်းလိုက်ရပါပြီ
သိမ်းယူလိုက်တဲ့စခန်းတွေဟာစနီခူးရွာကစခန်းနှစ်ခု၊ရှံငော်နဲ့ဗန်တောင်ကစခန်းတစ်ခုစီဖြစ်ကြောင်းပြောပါတယ်။စနီခူးစခန်းတွေကတော့ဝိုင်းမော်ချီပွေလမ်းကိုအဓိကထိန်းချုပ်ထားတဲ့စခန်းတွေဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကတော့ဝိုင်းမော်မြို့အရှိတ်ဝူရန်ကျေးရွာမှာရှိတဲ့ခလာရ58ကာကင်းစခန်းမှာ KIA နဲ့ပူးပေါင်းတပ်တွေတိုက်ခိုက်ချိန်တိုက်ပွဲပြင်းထန်ပြီးစစ်ကောင်စီတပ်ကလေကြောင်းကပါတုံ့ပြန်တိုက်ခိုက်ခဲ့ကြောင်းနဲ့မန်စီမျိုးနယ်မှာလည်း၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ခလာရ58ရက်ကာကင်းစခန်းနဲ့ဖြစ်ပါတယ်။အဲ့ဒီနေရာမှာတိုက်ပွဲဖြစ်ပါတယ်။အဲ့ဒါဟိုနေတောင်းတော်မှာလာဘဝဖြစ်ကိုတယ်ဆိုတဲ့သတင်းတွေရပါတယ်။အဲမန်စီဘက်မှာကတော့၃ရက်လောက်ရှိပါပြီဆက်တိုက်ဖို့လိုအဲ့တိုက်ပွဲရှိပါတယ်။မန်စီနဲ့အဲဒီဘမောချာကအဲပေါင်ချာရဲ့ယူဝနာမှာအဲတပ်ပွဲပြင်းထန်နေတယ်မနေ့ကတော့ဟိုစက္ကစရဲ့တန်ဆက်ကတန်ကားပေါ့တန်ကားတစီအဖြစ်ရှိလိုက်တယ်ဆိုတဲ့သတင်းကတော့ရပါတယ်ဒါပေမဲ့ဟိုမင်းပြည်အခြေအနေကိုတော့မင်းများတော့ဖြစ်ဖြစ်ပြီးရှိလို့ကိုရီးယားပြည်ကြီးကတော့မသိဘူ
းဇွန်လ17ရက်နေ့ကဆိုရင်လဲဝိုင်းမော်မြို့နယ်ကံပိုက်တီကားလမ်းပေါ်ကစစ်ကောင်စီတပ်စခန်းတွေကို KIA နဲ့ပူးပေါင်းတပ်တွေကတပြိုင်တည်းတိုက်ခိုက်ခဲ့တယ်လို့အဲ့ဒီနေ့မှာပဲစတုံးပြူဟာတပ်စခန်းအပါအဝင်စခန်းကြီး၄ခုလောက်နဲ့စခန်းငယ်၆ခုလောက်ကိုသိမ်းယူခဲ့ပါတယ်။အခုလိုကချင်ပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေသိမ်းပိုက်ခံနေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်က VOA ကဆက်သွယ်မေးမြန်းထားပေမဲ့တုံ့ပြန်တာမရှိသေးပါဘူး။မိုးမောင်းတဲ့မန်စီဘက်မှာတော့ပြီးခဲ့တဲ့လာစန်းကလေးကတိုက်ပွဲတွေပြင်းထန်နေတာပါ။လောလောဆယ်မှာတော့တိုက်ပွဲတွေဟာရန်နာလိုက်ပြန်တိုက်လိုက်နဲ့ဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဝိုင်းမော်ဒေသခံတူကတော့ဝိုင်းမော်မြို့နယ်ဝူရန်ရွာမှာဖြစ်ခဲ့တဲ့မင်းကတိုက်ပွဲဟာပြည်သူစစ်စခန်းမှာဖြစ်တာမဟုတ်ဘဲဝူရန်နဲ့လမြန်ရွာအတွင်းဘက်မှာဖြစ်တဲ့အကြောင်းနဲ့ဒေသခံရွာသားတွေတိမ်းရှောင်နေတာကြားပြီးဖြစ်တဲ့အကြောင်း VOA ကိုပြောပါတယ
်။အဲဝူရန်မှာတော့မင်းကတိုက်လာရင်တိုက်လာရင်ဆွဲဝင်တယ်လို့မှဒီကျွန်တော်တို့ဝူရန်မင်းကလည်းတော့အခြေတက်မှာတော့အဲ့တော့တိုက်ပွဲဖြစ်တယ်ပြီးရင်အဲ့ဒီနောက်ပိုင်းမှာမှသူကလေရင်နဲ့လာတယ်လို့မှလာဖြစ်တယ်အဲအဲ့လိုစခန်းပြတာတော့မကြောက်ဘူး။ဝန်ကြီးကစခန်းတစ်ခုရရှိတယ်ဒီပြည်သူ့စစ်စခန်းကလည်းအမှတ်ဖြစ်တာတော့မဟုတ်ဘူးကွာ။ဝန်ကြီးကလည်းရွာသူရွာသားတွေကတော့တိမ်းချောင်တာတော့ကြာပြီ။ခဏ၃နာရီလောက်ကတော့ရှိတယ်သူတို့တိမ်းချောင်တာ
။ဝိုင်းမော်မြို့နယ်ဝူရန်ရွာတိုက်ပွဲမှာအရသာထိခိုက်မှုတရင်မကြားသိရသေးပေမဲ့မန်စီတိုက်ပွဲမှာတော့ဗမော်မြို့နယ်အတွင်းကကဘာနီရွာမှာလက်နက်ကြီးချီကြတာကြောင့်အ ਨੇ စုံဒေသခံ၉ဦးထိခိုက်ပြီးနေနှလုံးမီးလောင်ခဲ့တဲ့အကြောင်းကချင်သတင်းမီဒီယာတွေမှာဖော်ပြပါဗျ။မန်စီဒေသခံတွေကို VOA ကဖုန်းခေါ်ဆိုခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ကချင်ပြည်နယ်မှာမတ်လ9ရက်ကစတင်ပြီး KIA နဲ့ပူးပေါင်းတပ်တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာ၃လကျော်ကာလအတွင်းမြို့အ ਨੇ စုံ၅မြို့လောက်နဲ့စခန်းပေါင်း120ကျော်သိမ်းပိုက်ထားတဲ့အကြောင်း KIA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ။